ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုမရှိစေရအကာအကွယ်ပေးဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဂျာကာလာအစီအမံအမိန့်နဲ့အညီမြန်မာအစိုးရဘက်ကဒုတိယမြောက်အစည်းအခမ်းစာကိုတနင်္လာနေ့ကတင်သွင်းပါတယ်ဒီအစည်းအခမ်းစာကိုတော့အများပြည်သူကြည့်ရှုနိုင်ရအတွက်ထုတ်ပြန်အောင်မှာမဟုတ်ပါဘူးမြန်မာအစိုးရဘက်ကတနင်္လာနေ့အစည်းအခမ်းစာတင်သွင်းမှုကိုအတိပေးထုတ်ပြန်ထားတာမရှိပေမဲ့အမေရိကန်အခြေစိုက် Global Justice Center ကမြန်မာဘက်ကဒုတိယမြောက်အစည်းအခမ်းစာတင်သွင်းမှုကိုကြိုးဆိုကြောင်းနဲ့အတူပဲဒီအစည်းအခမ်းစာတင်ပြီဆိုတာကိုထုတ်ပြန်တာဖြစ်ပါတယ်။ရိုဟင်ဂျာရေး ICJ ရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာဘက်ကပထမဆုံးအစည်းအခမ်းစာကိုမေလအတွင်းတင်သွင်းတာဖြစ်ပြီးအခု6လကြာမှဒုတိယမြောက်အစည်းအခမ်းစာကိုတင်သွင်းရတာဖြစ်ပါတယ်။ Global Justice Center အဖွဲ့ကြီးရဲ့ဥပဒေရေးရာညွှန်ကြားရေးမှူး Grant Shubin ကတော့မြန်မာဘက်ကဒုတိယမြောက်အစည်းအခမ်းစာတင်တဲ့အပေါ်မှာကြိုးဆိုချောင်းပြောပေမဲ့ရိုဟင်ဂျာတွေရင်ဆိုင်နေရာဆဲဖြစ်တဲ့လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နိုင်ခြင်းအလားအလာတွေပိုပြီးများလာစေတဲ့ခွဲခြားဆက်ဆံမှုနဲ့အပြစ်ကလူငိမ့်ချမ်းသာခွင့်ရနေတဲ့အခြေခံအရေးမြစ်တွေကိုမြန်မာဘက်ကဘာမှဖြေရှင်းနိုင်တာမရှိသေးဘူးလို့ထောက်ပြဝေဖန်ပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါပေမဲ့လည်းအခုဒုတိယသက်တမ်းမှာလည်းရခိုင်အရေးကိစ္စကိုအဓိကဦးစားပေးကိစ္စတစ်ရပ်ထားရှိမယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာကတိပြုထားပါတယ်။တချိန်တည်းမှာပဲဗြိတိန်အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားမှုအဖွဲ့ VRO UK ကတော့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားပြန်အမိန့်ထုတ်ပြန်ထားပြီးမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့လဲတနင်္လာနေ့ကပဲကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။